မြန်မာနိုင်ငံကိုကြက်လောက်စားစီပါဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘူးအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းပါတယ်ပြီးခဲ့တဲ့စနေနေ့ကအဆုံးတတ်ခဲ့တဲ့အမေရိကန်အပါ၄နိုင်ငံထိပ်သီးအစည်းအဝေးပြီးပူးတွဲကြေညာချက်ထဲမြန်မာနိုင်ငံရေးကိစ္စကိုပါထည့်သွင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံတစ်ခုကနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကျက်တဲတွေစိုးဝါလာတဲ့အပေါ်မှာအလုံးမင်းစိုးရင်ပြီးတော့အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးခံသူတွေလွတ်ဖို့အတွက်လူသားချင်းစာနာကူညီမှုတွေအဟံသာမရှိခွင့်ပြုဖို့နဲ့ဆွေးနွေးညှိနှိုင်းဖြည့်ရှင်းကြဖို့ကိုလည်းဒီထုတ်ပြန်ချက်ထဲမှာတိုက်တွန်းပါတယ်အာဆီယံဥဆောင်တဲ့မြမအရေးဖြည့်ရှင်းဖို့ကြိုးပမ်းချက်တွေကိုလည်းအခိုင်အမာထောက်ခံပြီးမြမအရေးအာဆီယံဘုံသဘောထား၅ချက်ကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်တို့လေးဦးပူးတွဲထုတ်ပြန်ချက်မှာဖော်ပြပါရယ်မြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့ပြည်ပခါရီနဲ့မတည်ငြိမ်မှုတွေဟာဒေသတွင်းကြီးမားမားတက်ရောက်မှုရှိပြီးတော့စိုက်ဘာရာဇဝတ်မှုတရားမဝင်မှုရဲ့ကုန်သွယ်မှုနဲ့လူကုန်ကူးမှုလိုမျိုးနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတိုးလာစေတယ်လို့ခေါင်းဆောင်လေးဦးရဲ့ကြေညာချက်မှာပါရှိပါရယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့လာစေဖို့အတွက်လက်ရှိအကျပ်တဲကိုဖြည့်ရှင်းနိုင်ရေးအတွက်လက်တွေ့ချာချာဖြည့်ရှင်းတာကိုထောက်ခံသွားမယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံတွင်2021ခုနှစ်စစ်တပ်ကအနာသိမ်းပြီးနောက်ကွတ်ရဲ့တက်စင်ထက်ပြီးအစည်းအဝေးတိုင်းမှာမြမအရေးကိုပါထည့်သွင်းဆွေးနွေးလေးရှိပါတယ်ခင်ဗျ